အစ္စရေးနဲ့ဟာမတ်စစ်သွေးကြောင့်ဖွဲ့ချမှာပြစ်ခတ်ရက်ဆဲဖို့တိုက်တွန်းမှုတွေရှိနေချိန်မှာပဲဒီဂါဇာကမ်းမြောင်ဒေသနဲ့လက်ဗနန်တောင်ပိုင်းဒေသတွေအပေါ်အစ္စရေးစစ်တပ်ကလေကြောင်းတိုက်ခိုက်မှုတွေကိုဒီကနေ့ကြာသပတေးနေ့မှလည်းဆက်ပြီးတော့လုပ်နေပါတယ်ဂါဇာမြောက်ပိုင်းကပေလျာမြို့အပေါ်လေကြောင်းတိုက်ခိုက်မှုကြောင့်ဆက်တယောက်ချက်မနဲ့သေဆုံးခဲ့တယ်လို့ Palestine သတင်း Agency WAFA ကပြောပါတယ်အစ္စရေးစစ်တပ်ဘက်ကတော့သူတို့လေကြောင်းတိုက်ခိုက်မှုအတွင်းမှာဂါဇာမြို့ကဟာမတ်စစ်စခန်းသားမှရှိတဲ့လက်နက်တိုက်တစ်ခုထိမှန်ခဲ့တယ်လို့ဂါဇာကမ်းမြောင်ဒေသအလဲပိုင်းမှာစစ်သွေးကြွတွေထိမှန်သေဆုံးခဲ့တယ်လို့သတင်းထုတ်ပြန်ပါတယ်။လက်ဗနန်နိုင်ငံတောင်ပိုင်းကနေရာ10ခုကျော်ပေါ်လဲပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်တပ်ကဒီကနေ့ကြာသပတေးနေ့မှာပြောပါတယ်။ဒီချိန်ထဲမှာပဲဒီအရှေ့အလဲပိုင်းအရေးအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟူတို့ဗုဒ္ဓဟူးနေ့တုန်းကဆက်သွယ်စကားပြောခဲ့ပါတယ်။အပြစ်ခတ်ရပ်ပြီးတော့တရားခံတွေပြက်လွတ်လာရေးသဘောတူညီမှုအမြန်ဆုံးရရှိအောင်လုပ်ဖို့အတွက်အီဂျစ်နိုင်ငံကာရိုမြို့တော်မှာဆွေးနွေးကြတဲ့အခါမှာအတားအဆီးဖြစ်နေတာတွေကိုဖယ်ရှားနိုင်ရေးကိုသမ္မတဘိုင်ဒန်ဘက်ကအလေးထားပြောခဲ့တယ်လို့အင်ဂျီရောကသတင်းထုတ်ပြန်ပါတယ်ရှင်။